Welcome to the Voice of America in Burmese.
Mingla ba shin. VOA American Dan ye 2015 ku ni September la 24 ye cha da bri ni nyet ni be 6 nai kwe ga ni 9 nai thi season dwe ko American Pi Rao su myo ro Washington DC ga ni dai yai thau lwin pe ni ba bi. Time to meter 16 19 ne 25 ro ga ni phan yu na sin nai ja ba le shin.ကျမခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီညနေခင်းသတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါပါအမေရိကန်နိုင်ငံကိုရောက်နေတဲ့ပုံရဟန်းမင်းကြီး Francis ဟာဒီကနေ့ကျတဲ့ပရင်းနေမှာအမေရိကန်လွှတ်တော်မှာမင်ကွန်းပြောကြားမှာဖြစ်ပါတယ်ဒီကနေ့စတင်ကျင်းပတဲ့မွတ်စလင်တွေရဲ့အစ်ပွဲတော်နေ့မှာလူချင်းချင်းတက်နှမိတဲ့အတွက်လူပေါင်း220လောက်တည်ဆုံခဲ့ရပါတယ်ထိုင်းနိုင်ငံမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်29ယောက်ထဲက73ယောက်ကိုအမေရိကန်နိုင်ငံကိုပို့ဆောင်มาဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခွန်ညိုရင
်ကောင်းပါပြီရှင်အခုမနေ့နားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့အရင်ဆုံးရွေးကောက်ပွဲကိုစောင့်ကြည့်ကြမယ့်ရန်ကုန်လူငယ်ကွန်ရက်အဖွဲ့ကဘာတွေဆောင်ရွက်ပေးมาပါလဲ
ဒီအဲ့ဒီမှာကျွန်တော်တို့ဆောင်မာတွေကဒီရွေးကောက်ပွဲဒီမေးအောင်လေးလာစောင့်ကြည့်တာအပြင်ကိုဒီလူငယ်လာမဲပေးသူလူငယ်တွေပေါ့နော်သူတို့ရဲ့အမြင်တွေဘာတွေရှိလဲသူတို့ရဲ့အထွေး
မတင်စာရှင်လွယ်ရည်ရွယ်ပြပြချက်ကိုနားဆင်ကြရမှာဖြစ်ပါတယ်တခါတနိုင်ငံလုံးအပြစ်ရရေးညှိနှိုင်းနေချိန်နဲ့လက်မှတ်ထိုးပြီးချိန်ကာလတွေမှာအရက်ဖက်လူမှုအဖွဲ့အစည်းတွေပါဝင်လာရေးမော်လမြိုင်မှာဆွေးနွေးနေတဲ့အချိန်ဤပြီးခဲ့တဲ့နှစ်ထိုင်းနိုင်ငံမှာလူသတ်မှုနဲ့ဆွဆွဲခန့်ဖမ်းဆီးခံထားရသူမြန်မာလူငယ်အလုပ်သမား2ဦးရဲ့အမှုသွားအမှုလာအချိန်ဤတွေကိုလည်းနောက်ဆုံးသိထားရသမျှပြောပြပေးဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရန်နိုင်တို့ကကြီးညာပေးကြပါမယ်ရှင်
American နိုင်ငံကိုရောက်နေတဲ့ပုံရဟန်းမင်းကြီး Francis ဟာဒီကနေ့ကျတဲ့ပရင်းနေမှာ American လွှတ်တော်မှာမင်ကွန်းပြောကြားမှာဖြစ်ပါတယ်ပုံရဟန်းမင်းကြီးဟာမနေ့ကသူ့ရဲ့ပထမဆုံးဝိပုစုတောင်းပွဲကို Washington DC မြို့တော်မှာရှိတဲ့အမျိုးသားဖျားရှိခိုးကျောင်းမှာကျင်းပခဲ့တာပါပုံရဟန်းမင်းကြီး Francis ဟာ American ပြည်ထောင်စုအနောက်ချမ်း California မှာခရီးအပါဒါစပြီးပြန့်ပွားအောင်လုပ်ခဲ့တဲ့ Spain လူမျိုးသာသနာပြု Junipero Serra ကိုသူရောစင်းဖြစ်နေတင်မြောက်တဲ့ပွဲကိုလည်းကြီးကြပ်သွားမှာဖြစ်ပါတယ်American ပြည်ထောင်စုအနေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပြဿနာတွေရောပါစေရတဲ့ကူညီပြီးအမြန်အေးအေးဆောင်ရွက်ပေးဖို့လည်းမနေ့ကဗိုလ်တပူးနေမှာရဟန်းမင်းကြီးကပန်ကြားခဲ့တာပါအင်ပီရိုမှာမနေ့ကပုံရဟန်းမင်းကြီးကိုနှွေးထွေးစွာကြိုဆိုခဲ့တဲ့ American သမ္မတ Barack Obama က American နိုင်ငံသားတွေနဲ့တကွကမ္ဘာတဝန်းနေထိုင်သူအလုံးကကိုနေထိုင်တဲ့ကမ္ဘာကြီးကိုဝိုင်းဝန်းကာကွယ်ဖို့အတွက်ပြောကြားပြီးပုံရဟန်းမင်းကြီးရဲ့ပြောကြားချက်ကိုသဘောတူလက်ခံခဲ့ပါတယ်မနေ့ကသမ္မတအင်မြူကနေအပူစော်ခံမှုထွက်လာတဲ့ပုံဟန်းမင်းကြီးကိုခံမှန်းချင်လူပေါင်း1000ခွဲကျော်လောက်ကကြိုဆိုနှုတ်ဆက်ခဲ့ကြတာပါပုံဟန်းမင်းကြီးဟာ Washington DC ကနေ New York ကိုတွားရောက်มาဖြစ်တယ်လို့သူ့ရဲ့6ရက်ကြာ American ခီးစဉ်အဆုံးသတ်ခင်တနင်္လာနေ့မှာတော့လူပေါင်းတန်းချီပြီးတက်ရောက်လာနိုင်တယ်လို့ခံမှန်းထားတဲ့ Philadelphia မြို့ကကမ္ဘာတဝန်းမိသားစုများတွေ့ဆုံရမှာပွဲမှာတရားဟောမှာဖြစ်ပါတယ်တနင်္လာညပိုင်းမှာတော့ပုံဟန်းမင်းကြီးဟာအီတလီနိုင်ငံရောမမြို့ကိုပြန်လည်ထွက်ခွာသွားမှာဖြစ်ပါတယ်
အစ္စလာမ်ဘာဒါဝင်းဒီနှစ်စဉ်ဖျားဖူးသွားတဲ့ဆော်ဒီအာရေဗျနိုင်ငံမက်ကာမြို့အပြင်ဘက်ကဟတ်ဖျားဖူးလာကြတဲ့လူအုပ်ကြီးတွေမှာအချင်းချင်းနင်းမိကြတာကြောင့်လူပေါင်း330ထက်မနည်းသေဆုံးပြီးတော့အနည်းဆုံး450လောက်ဒဏ်ရာရသွားပါတယ်မွတ်စလင်တွေရဲ့အစ်ပွဲတော်မဆခင်ဟတ်ဖျားဖူးတွေကအယူအယဒလေးအယလက်ခံထားတဲ့အယူအယမိစ္ဆာအဖြစ်သတ်မှတ်ထားတဲ့တိုင်တွေကိုခဲနဲ့ပစ်ပေါက်ကြတဲ့ဒီပွဲတော်ကိုမီနာမြို့မှာကျင်းပကြတာပေါ့ကျင်းပတာပါဒီမြို့ဟာမက်ကန်မြို့နဲ့နှစ်မိုင်အကွာလောက်မှာရှိပါတယ်ဆော်ဒီအာရေဗျနိုင်ငံကာကွယ်ရေးဌာနကတော့ပြန်ကျင်းနေတဲ့ထိခိုက်ဒဏ်ရာရသူတွေနဲ့သူတို့တွေကိုခေတ်သီးလုံသားတွေကကယ်တင်နေကြတာကို Twitter လူမှုကွန်ရက်ဆောင်မျက်နှာမှာပုံတွေနဲ့တကွဖော်ပြထားပါတယ်ဒီထဲမှာလူတစ်ယောက်ကိုအရေးပေါ်အသက်ရှူနည်းနဲ့စူးစမ်းပြီးကယ်တင်ပေးနေတဲ့ပုံတစ်ခုလည်းပါပါတယ်ငါရတာကျင်းပခဲ့တဲ့ဒီပွဲဟာလှုပ်ရှားသွားလာနိုင်တဲ့အစ္စလမ်ဘာသာဝင်တွေအဖို့တသက်မှာတစ်ခါလာရောက်ဖို့လည်းအရေးကြီးပါတယ်ငါရကြချင်းပါပြီးတော့လူတန်းနဲ့ချီလာရောက်တဲ့ဟတ်ဖျားဘူးပွဲတော်မှာလွန်ခဲ့တဲ့25နှစ်အတွင်းဖျားဘူးအချင်းချင်းနင်းပြီးလို့တေဆုံးတာတွေမကြာဖြစ်ပွားလေရှိပါတယ်အခုနှစ်မှာတော့ဟတ်ဖျားဘူးနှစ်တန်းကျော်လာရောက်ခဲ့ကြပါတယ်1990ခုနှစ်တုန်းကလည်းမီနာမျိုးမှာပဲအချင်းချင်းနင်းပြီးတဲ့အတွက်လူ1400ထက်မနည်းတေဆုံးခဲ့ပါတယ်1994 2004နဲ့2006ခုနှစ်တွေအတွင်းနှစ်စဉ်ဖျားဘူးပေါင်း200ကျော်တေဆုံးခဲ့ပါတယ်ဒီလအစောပိုင်းမှာတော့မက်ကန်မျိုးကပလီကျောင်းတစ်ခုတွင်ဆောက်လုပ်ရေးကရင်ကြီးတစ်ခုပြုတ်ကျခဲ့တာကြောင့်လူပေါင်း109ထက်မနည်းသေဆုံးပြီး400ကျော်ဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ
ရီမင်မျိုးရောဆာနာကဘလီဝုတ်ကျောင်းတစ်ခုမှာဒီကနေ့ဂျက်တပရီနေ့မှာအသေးခံဘုံခွဲသမားနှစ်ဦးရဲ့ဘုံဖောက်ခွဲတိုက်ခိုက်မှုကြောင့်မွတ်စလင်တွေရဲ့အစ်ပွဲတော်အစ နှစ်ဝတ်ပြုဆုတောင်းဖွဲ့ကိုတက်ရောက်လာသူအနည်းဆုံး25ယောက်တေဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်ကတည်းကရှီယာမွတ်စလင်တွေထိန်းချုပ်ထားတဲ့ဆာနာကဗလီဝတ်ကျောင်းမှာဘုံခွဲအတိုက်ခိုက်ခံရတာဖြစ်ပြီးအခုထိဘယ်ဖွဲ့စည်းကလှုပ်ဆောင်နေဆိုတာကိုမသိရသေးပါဘူး။မကြာခင်လတွေအတွင်းယေမန်နိုင်ငံမှာရှီယာတွေကိုလက်မခံတဲ့ဆွန်နီIS Islam စစ်တွေးကြောအဖွဲ့ကဆာနာကလူများပြားတည်ဆုံးခဲ့တဲ့ဘုံခွဲမှုအပအဝင်တိုက်ခိုက်မှုတွေကိုမကြာခဏလှုပ်လေရှိတာပါ။ယေမန်နိုင်ငံမှာဟူသီတပုံတွေနဲ့တမရအဗ်ဒူရာဘူမန်ဆော်ဟာဒီတို့အစိုးရတို့ကြားပဋိပက္ခတွေနဲ့ပြဿနာတွေဖြစ်နေချိန်မှာဒီစစ်တွေးကြောတွေကြောင့်ပိုးပြီးရှုပ်ထွေးလာခဲ့တဲ့အပြင်အဲ့ဒီမှာအာရဗျကျွန်းဆွယ်ကအယ်ကိုင်ဒါအဖွဲ့တွေပါတွေ့နေရတာဖြစ်ပါတယ်။ဒါကြောင့်ပြီးခဲ့တဲ့နှစ်တုန်းကလူပေါင်း4,500ကျော်တည်ဆုံးခဲ့ရတယ်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီလွှတ်နေသူလည်းအများပြားရှိနေတာပါ။သမရဟာဒီဟာဆာနာကနဲ့ယေမန်တောင်ပိုင်းအေဒန်စိတ်ကမ်းမြို့ကိုထွက်ပြေးခဲ့ရတာဖြစ်ပြီးနောက်ပိုင်းမှာဆော်ဒီအာရေဗျနိုင်ငံထိရောက်သွားတာပါအခုသူ့အစိုးရအဖွဲ့ကိုလိုလားတဲ့တပ်ဖွဲ့တွေကဆော်ဒီဥဆောင်တဲ့လေကြောင်းအကူအညီတွေနဲ့ဟူသီသဘုံတွေကိုမောင်းထုတ်နိုင်ခဲ့တာမို့ဒီအင်ကာနေကတော့အေဒန်ကိုပြန်လာခဲ့တာဖြစ်ပါတယ
်အီဂျစ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့အယ်ဂျဇီးရာသတင်းတောက်နှစ်ယောက်ကိုဒါဇင်နဲ့ချီတဲ့တခြားအကျဉ်းသားတွေနဲ့အတူအီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စစီရဲ့လူငင်းချမ်းသာကွင်းနဲ့ခြေစပရင်းတွေကလွတ်ပေးလိုက်ပါတယ်။ဒီသတင်းတောက်တွေကိုသတင်းမမှန်မကန်ရေးသားမှုနဲ့ဖမ်းဆီးထိန်းသိမ်းခဲ့တာပါ။သူတို့ကျူးလွန်ခဲ့ခြင်းမရှိတဲ့အမှုနဲ့နနစ်အတွင်နှစ်ကြိမ်ထိန်းသိမ်းခံခဲ့ရသလိုဒီမှုနဲ့ပတ်သက်လို့ထောင်ထဲမှာတခြားအကျဉ်းသားတွေလည်းရှိနေသေးတယ်လို့ထောင်ကလွတ်လာတဲ့သတင်းတောက်ဟောင်းမိုဟာမက်ဖေမီကပြောပါတယ်အီဂျစ်နိုင်ငံကမတရားတင်ပြင်ညာခံလိုက်ရတဲ့မွတ်စလင်ညီကိုများအဖွဲ့ကိုထောက်ခံတဲ့သတင်းရေးသားမှုနဲ့ဖာမီနဲ့မိုဟာမက်တို့ကိုဩဂတ်လတုန်းက1,300ပြည်တန်ချမှတ်ခဲ့တာပါဩစတြေးလျနိုင်ငံသားတယောက်ဖြစ်တဲ့သတင်းတောက်ပီတာဂရက်စ်ကိုလည်းစင်ကြက်ချခဲ့ပေမဲ့သူ့ကိုအီဂျစ်နိုင်ငံကနေဒီနေ့အစောပိုင်းတုန်းကပဲပြည်နယ်နယ်ပေးလိုက်တာပါလူငင်းချမ်းသာခွင့်ပေးလိုက်တဲ့အထက်မှာသူပါသလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
UAVE ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဟေးဝေအမေရိကန်တန်ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဒုက္ခသည်ပေါင်း132,000ကိုအချိုးကျလက်ခံမယ်လို့ဥရောပကသဘောတူညီလိုက်တာဟာညှိညွတ်မှုရဲ့ပြရုပ်ဖြစ်ပြီးဒါဟာပရမအဆင့်သာရှိသေးတယ်လို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်ကဂျာမနီနိုင်ငံပြည်နယ်16ခုကအုပ်ချုပ်ရေးမှုတွေကိုပြောပါတယ်။ဒီချိန်နဲ့ပတ်သက်ပြီးဥရောပအနေနဲ့လှုပ်ရှားရေးအများကြီးရှိသေးတယ်လို့ဒီကနေ့ဂျက်တပရင်းနဲ့ဘာလင်အစည်းအဝေးတစ်ခုမှာပြောတာပါ။စီးရီးယားကကြမ်းဖက်မှုတွေကြောင့်နေရာဆောင်ခွာထွက်ပြေးနေရသူတွေအတွက်အမေရိကန်ရုရှားနဲ့အရှေ့လေပိုင်းအကူအညီတွေနဲ့တာဖြည့်ရှင်းနိုင်မယ်လို့ပြောပါတယ်။ဥရောပသမဂ္ဂခေါင်းဆောင်တွေကစီးရီးယားနာကဒုက္ခသည်စခန်းတွေမှာကူညီပေးနေတဲ့အပြည်ပြည်ဆိုင်ရာလူမှုကူညီရေးအေဂျင်စီတွေကိုအမေရိကန်ဒေါ်လာ1.1 billion ပေးဖို့မနေ့ကသဘောတူလိုက်တာပါ။ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မှာကျင်းပတဲ့ရေပေါ်ထိပ်သီးညီလာခံအပြီးဂျက်တပရင်းနဲ့အစောပိုင်းမှာတော့စီးရီးယားကစစ်ပြေးဒုက္ခသည်ပေါင်းတန်းနဲ့ချီပြီးလက်ခံထားတဲ့လေဗနွန်ဂျော်ဒန်နဲ့တူရကီနိုင်ငံတွေကိုအကူအညီတွေထပ်တိုးပေးသွားမယ်လို့ဥရောပနိုင်ငံ28နိုင်ငံခေါင်းဆောင်တွေသဘောတူငဲ့ခဲ့ကြောင်းဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒ်ထတ်စ်ကကြေညာချက်ထည့်ထုတ်ပြန်ပါတယ်။ဆလိုဗေးကီးယားကတော့ဘယ်ဒုက္ခသည်တွေကိုမှလက်ခံသွားမှာမဟုတ်ဘူးလို့ပြောသလိုဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကလည်းအင်္ဂလန်မာကယ်ရဲ့ဒုက္ခသည်အချို့ကျလက်ခံရင်ထောက်ခံပြောဆိုမှုအတွက်ဝေဖန်လိုက်ပါတယ်။
တရုတ်သမ္မတရှီဂျင်ပင်ဟာအမေရိကန်နဲ့တရုတ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုရဲ့အရေးပါပုံတွေကိုနှစ်ရက်ကြာကနဦးဆွေးနွေးခဲ့ပြီးတဲ့နောက်အမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံပြီးစိုက်ဘာအင်တာနက်တိုက်ခိုက်မှုလူခွင့်ရေးစီးပွားရေးတောင်တရုတ်ပင်လယ်အတွင်းကနယ်မြေပိုင်ဆိုင်မှုအငြင်းပွားနေတဲ့ကိစ္စအပါအဝင်ခက်ခဲတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ဝါရှင်တန်ကိုဒီကနေ့ကြာသပတေးနေ့မှာလာရောက်မှာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့စိုက်ဘာအင်တာနက်တိုက်ခိုက်မှုတွေကိုကာကွယ်ဖို့အတွက်အမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုတွေပိုပြီးလှုပ်သွားဖို့လမ်းဖွင့်ထားကြောင်းဒါ့အပြင်တရုတ်နိုင်ငံကိုယ်တိုင်ကအင်တာနက်တိုက်ခိုက်မှုတွေကိုခံရပြီးဒီလိုကိစ္စတွေကိုဘယ်တော့မှမကျူးလွန်ဘူးလို့တရုတ်သမ္မတရှီကအင်ကာနီကပြောကြားခဲ့ပါတယ်။သမ္မတဥပမာကတော့ဒီတိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်အနေနဲ့တရုတ်နိုင်ငံအပေါ်တန်ခတ်ပိတ်ဆို့မှုတွေလုပ်ဖို့စဉ်းစားနေတယ်လို့ပြောလိုက်ပြီးတရုတ်သမ္မတရှီဂျင်ပင်နဲ့တွေ့တဲ့အခါမှာဒီကိစ္စကိုအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်။တရုတ်သမ္မတရှီဟာဗုဒ္ဓဟူးနေ့ကတော့အမေရိကန်ရဲ့ထိပ်တန်းနည်းပညာကုမ္ပဏီတချို့ဖြစ်တဲ့ Amazon, Apple, Microsoft, Boeing နဲ့ Facebook ကုမ္ပဏီခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့ညာနာမူပိုင်ခွင့်တိုးတက်လာအောင်နဲ့တရုတ်နိုင်ငံမှာနိုင်ငံခြားကုမ္ပဏီတွေစီးပွားရေးလုပ်ရတာလွယ်ကူအောင်လုပ်သွားဖို့တန်ဋိဌာန်ချမှတ်ထားတယ်ဆိုပြီးအာမခံခဲ့ပါတယ်။ဒါ့အပြင် Boeing American လေယာဉ်ကုမ္ပဏီစီကနေလည်းအစီး300ဝယ်ယူဖို့တရုတ်ကုမ္ပဏီတွေကသဘောတူညီခဲ့တယ်လို့ Boeing နဲ့ Mr. Xi Jinping တို့ကကြေညာခဲ့ပါတယ်။ အမေရိကန်နဲ့တရုတ်ခေါင်းဆောင်တို့ဦးဟာကြာသပတေးနေ့နောက်ပိုင်းမှာတရားတွေ့ဆုံမှာဖြစ်ပြီးတွေ့ဆုံပြီးညစာဆားမှာဖြစ်ပြီးတော့အဲ့နောက်တောက်ကြနေမှာတော့အင်ဗီရိုမှာတရားဝင်လက်ခံကျူးလွန်သွားမှာဖြစ်ပါတယ်ခင်ဗျာ
မကြာသေးခင်ကဇက်တိုင်ဆိုးသလိုကွန်ပျူတာဆိုင်ဘာတိုက်ခိုက်မှုတွေခံခဲ့ရတယ်အမေရိကန်ဆိုးရဝန်ထမ်းကိုရီးချက်လက်စီမံခံကွက်မှုရုံ OPM ကထုတ်ပြန်ချက်အရတန်းနယ်ချီတဲ့ဝန်ထမ်းတွေရဲ့ကိုရီးချက်တွေကိုခိုးယူခဲ့တဲ့ hacker ကသူတို့ငိုထင်ထားတာနဲ့ပိုးပြီးလက်ဝဲရမှတ်တမ်းတွေကိုရသွားတယ်လို့ဖော်ပြပါတယ်။နောက်ထပ်စုံစမ်းမှုတွေလုပ်ခဲ့ရမှာအတိုက်ခိုက်ခံရမှုတွေကလည်းလက်ဝဲမှတ်တမ်းပေါင်း 5.6 တန်းလောက်အခိုးခံရတောင်းတွေ့ရတာမို့အရင်ကထင်ထားတာနဲ့9ဆကျော်များနေတယ်လို့မနေ့ကအကြေညာချက်ထုတ်ပြန်ပါတယ်
။ထိုင်းနိုင်ငံမှာလူကုန်ကူးခံရတဲ့ Ranger Muslim တွေကိုအမေရိကန်ပါဝင်နိုင်ငံအတော်များများကိုပို့ဆောင်သွားဖို့ပြင်ဆင်နေတယ်လို့ထိုင်းနိုင်ငံကပြောလိုက်ပါတယ်။ထိုင်းလူဝင်မှုဖွံ့ဖြိုးရေးနဲ့လုံခြုံရေးဝန်ကြီးကဘန်ကောက်မြို့မြောက်ဖက်ပတုံထာနီခရိုင်မှာရှိတဲ့ဒုက္ခသည်စခန်းကလူကုန်ကူးခံရတဲ့ Ranger Muslim တွေနဲ့တွေကို It El Aha ပွဲတော်နေ့ဖြစ်တဲ့ September 24ရက်နေ့ကတွေ့ဆုံခဲ့ပါတယ်။အဲဒီစခန်းမှာအခုလက်ရှိအားဖြင့် Ranger ဒုက္ခသည်29ယောက်ရှိပြီးအဲဒီက73ယောက်ကိုအမေရိကန်ပြည်ထောင်စုကိုပို့မှာဖြစ်တယ်လို့ထိုင်းဝန်ကြီးအဒူးကပြောလိုက်ပါတယ်ခင်ဗျာ
နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရန်နိုင်တို့ကြေညာပေးခဲ့ကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်လာမယ့်နိုဝင်ဘာလရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိစေဖို့အတွက်ပြည်တွင်းပြည်ပအဖွဲ့အစည်းတွေအတော်များများကရွေးကောက်ပွဲစောင့်ကြည့်လေ့လာဖို့ပြင်ဆင်နေကြတဲ့အထက်လူငယ်အဖွဲ့အစည်းတွေလည်းပါဝင်လာနေပါတယ်လူငယ်တွေကြားရွေးကောက်ပွဲနဲ့ပတ်သက်တဲ့အသိပညာပေးမှုအားနည်းခဲ့တဲ့အတွက်ရွေးကောက်ပွဲစောင့်ကြည့်မှုတွေမှာလည်းလူငယ်အများစုရဲ့စိတ်ပါဝင်စားမှုရဖို့ခက်ခဲနေတော့မယ်လို့ဦးဆောင်ကြိုးပမ်းနေသူတချို့ကပြောပါတယ်။လူငယ်တွေအနေနဲ့လာမယ့်ရွေးကောက်ပွဲစောင့်ကြည့်ရေးမှာဘလောက်ထိအရေးထိရောက်ရောက်ပါဝင်ဆောင်ရွက်နိုင်မလဲဆိုတာကိုတော့မက်ခင်ဖြူတွေကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
နိုင်ငံလုံးဆိုင်ရာလူငယ်တွေရဲ့ပူပေါင်းပါဝင်မှုနဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတစေဖို့အတွက်ရွေးကောက်ပွဲစောင့်ကြည့်လေ့လာမှုတွေလုပ်သွားဖို့အမျိုးသားလူငယ်ကွန်ဂရက်ကကြိုးပမ်းနေတာဖြစ်ပါတယ်။မြန်မာနိုင်ငံတဝန်းကအသက်18နှစ်ကနေ35နှစ်ကြားလူငယ်တွေကိုရွေးကောက်ပွဲအသိပညာဖြန့်ဝေတဲ့လုပ်ငန်းတွေနဲ့ရွေးကောက်ပွဲစောင့်ကြည့်မှုတွေမှာပါဝင်လာအောင်အမျိုးသားကွန်ဂရက်အဖွဲ့ဝင်ဖြစ်တဲ့ရန်ကုန်လူငယ်ကွန်ရက်ကလည်းလက်တလုံးမှာလူငယ်စေတနာဝန်ထမ်းတွေကိုဖိတ်ခေါ်နေပြီးတော့ရွေးကောက်ပွဲနေ့မှာစောင့်ကြည့်မှုတွေလုပ်သွားဖို့ပြင်ဆင်နေတယ်လို့ရန်ကုန်လူငယ်ကွန်ရက်ကတာဝန်ခံတဦးဖြစ်တဲ့မတ်တင်စာရှင်လက်ကြီးကပြောပါတယ်
ကျမတို့အဓိကလုပ်မဲ့ project ကဒီရွေးကောက်ပွဲလုပ်မဲ့နေ့မှာအဓိကလေ့လာဆန်းစစ်မှာဖြစ်တယ်ပြီးတော့အဲ့ဒီမှာကျမတို့လုပ်ဆောင်မှာတွေကဒီရွေးကောက်ပွဲဒီမေးအောင်လေ့လာဆောင်ကြည့်တာအပြင်ကိုဒီလူငယ်လာမဲပေးသူလူငယ်တွေပေါ့နော်သူတို့ရဲ့အမြင်တွေဘာတွေရှိလဲသူတို့ရဲ့အထွေးတွေကဘယ်လိုမျိုးတွေရှိလဲသူတို့ဘာကြောင့်လာပေးရတာလဲစသဖြင့်ဒီလိုစစ်တမ်းမျိုးတွေလည်းပူးပေါင်းပါဝင်သွားမှာဖြစ်တဲ့အတွက်ကြောင့်မလို့ဒါလူငယ်တွေကိုအခြေပြုပြီးတော့လုပ်တာမျိုးဖြစ်တယ်ဆိုတော့ကျမတို့တင်နန်းတွေလည်းပေးသွားဖို့တွေရှိရဲနောက်ပါဝင်လာမဲ့လူငယ်တွေကိုလည်းကျမတို့ကနောက်ပိုင်းနေ့မှာကျမတို့ရဲ့ဒီစနေနောက်ပိုင်းကျမတို့ရဲ့လှူရှားမှုတွေမှာလည်းဆက်လက်ပြီးတော့ဖိတ်ခေါ်သွားမှာပေါ့နော်
ဟုတ်ကဲ့အခုဒီစေတနာဝန်ထမ်းလာလို့မဲ့လူငယ်တွေသူတို့ရဲ့ဒီ capacity ဘိုင်းပေါ့နော်သူတို့အရင်နေနဲ့တကယ်ဒီရွေးကောက်ပွဲမှာထိထိရောက်ရောက်စောင့်ကြည့်နိုင်တဲ့အနေအထားမျိုးဖြစ်အောင်သူတို့ရဲ့ဒီစွမ်းရည်အပိုင်းကိုဘယ်လိုမျိုးမြင့်တင်ပေးမှာလဲရှင်တကယ်ရောသူတို့ကထိထိရောက်ရောက်စောင့်ကြည့်နိုင်တဲ့သူတွေဖြစ်လာအောင်လို့ဘယ်လိုလုပ်ပေးနိုင်မှာလဲ
အာကျွန်တော်ဒီ NYC ဗော National Youth Congress ကအဓိကတင်နန်းတွေပေးသွားဖို့ရှိပါတယ်ဆိုတော့ရန်ကုန် Youth Network ဒီကွန်ရက်ကနေရန်ကုန် Youth ကွန်ရက်ကနေအဲကျွန်တော်တို့ဒီထွက်လာတဲ့လူငယ်တွေကလည်းအဲ့ NYC ကလုပ်တဲ့တင်နန်းတွေမှာတွားရောက်ပြီးတက်ရောက်မယ်ပြီးတော့ဟိုဒီတင်နန်းတွေကနေပေးလာတဲ့တင်နန်းပေါ့နော်ဒီသူတို့ checklist သူတို့ခေါ်တဲ့ဒီ form တွေပေါ့ဒီဘယ်လိုအချက်လက်တွေကိုအဓိကထားပြီးလေ့လာစောင့်ကြည့်ရမလဲအာဘယ်လိုအချက်လက်တွေသတိထားရမလဲဘာတွေမကျအောင်လုပ်ဆောင်ရမလဲစသဖြင့်အသေးစိတ်အချက်လက်တွေကကျွန်တော်တို့တင်နန်းတွေမှာအဓိကပို့ချသွားမှာပေါ့နော်
တင်နန်းပေးရတဲ့သူတွေကရောဘလူတွေကလာပြီးတော့တင်နန်းပေးมาပါလဲ
ဟုတ်မှန်တိုင်းတော့ကျမတို့ဒီ NYC ကဒီရရှိတဲ့ဒီ project ကို National Democratic Institute လို့ခေါ်ရတဲ့ဒီ American ခြေစားဒီရေကောက်ပွဲဆိုင်ရာအသိပညာပေးပေါ့နော်လုပ်တဲ့ဒီ project ကနေထောက်ပံ့ငွေရရှိထားတာဖြစ်လို့ဒီဤပညာပိုင်းနေလဲအများကြီးနိုင်ငံတကာကျွမ်းကျင်ပညာရှင်တွေကနေဤပညာပိုင်းအကူအညီလဲအများကြီးရထားပါတယ်ဆိုတော့အဲ့ဒါနေချိတ်ဆက်ပြီးတော့မြန်မာနိုင်ငံရဲ့ဟိုအသင့်တော်ဆုံးအခြေအနေနောက်လူငယ်တွေအတွက်ကိုရင်းနှီးကြွမ်းမှုအကောင်ဆုံးအခြေအနေကိုကျမတို့ဖန်တီးပြီးတော့လုပ်ရမယ်လို့မြင်ပါတယ်အဲ့လိုလို့ပို့လဲယူရင်းအခြေအနေပေါ့အခြေခံပြီးတော့နိုင်ငံတကာကဒီဤပညာတွေနဲ့ပေါင်းဆက်ပြီးတော့အကောင်ဆုံးလူငယ်တွေပေါ့နော်ဟို data အချက်လက်အတိအကျတဲ့ခိုင်ခိုင်မာမာအချက်လက်တွေကိုမြန်မြန်ဆန်ဆန်နဲ့ရရှိလာအောင်ဒီစနစ်တွေအများကြီးတုံးသွားဖို့ရှိပါတယ်ရှင့်
ရွေးကောက်ပွဲမှာတရားဝင်စောင့်ကြည့်လည်လာခွင့်ရဖို့အတွက်ဒီသက်ဆိုင်ရာအဖွဲ့အစည်းတွေစီကနေပြီးတော့တရားဝင်ခွင့်ပြုချက်ရောရထားပါသလား
ကျွန်တော်တို့ဒီရွေးကောက်ပွဲကော်မရှင်စီကနေတရားဝင်စာပေါ့နော်ဒီ register စာလက်ရထားတယ်အဲ့စာနဲ့အခြေခံပြီးကျွန်တော်တို့ဒီကိုယ်ရဲ့အတိုင်းဒေသကြီးအလိုက်မှာလွတ်လပ်စွာနဲ့ရွေးကောက်ပွဲစောင့်ကြည့်လည်လာမှုရဖို့အတွက်ကိုကျွန်တော်တေချာအောင်လုပ်ကြပါတယ
်အခုလက်ရှိအခက်အခဲတွေရင်ဆိုင်နေရတာရောဘာတွေရှိပါလဲ
လက်ရှိအခက်အခဲကတော့ဟိုလူငယ်တွေကြားထဲမှာပေါ့နော်ဒီရွေးကောက်ပွဲစောင့်ကြည့်လာရဲဆိုတာကသူတို့ခေါင်းထဲမှာအလောက်ကြီးအေးတကြီးလို့မခံစားနိုင်ရဘူးပေါ့နော်ကျွန်တော်ကပို့ဆိုတာကလူအားလုံးကိုခေါ်တာမဟုတ်ပဲနဲ့အသက်အရွယ်ကန့်သတ်ပြီးခေါ်တာဖြစ်တယ်35နှစ်အောက်ကိုပဲကျွန်တော်တို့ဖွဲ့နေတဲ့ပြည်ပေါင်းခေါ်တာဖြစ်တော့ပို့ပြီးတော့ခက်ခဲတယ်ပေါ့နော်စောင့်ပွဲတွေရှိကြတယ်တချို့လူငယ်တွေဆိုလည်းတိတ်ပြီးတော့စိတ်မဝင်စားကြဘူးဟိုအဲ့ဒီကြရင်မဲတူကောင်မတည်ကြတဲ့လူငယ်တွေများတယ်လို့ခံစားရတယ်ပေါ့နော်ဆိုတော့ဒါကိုကျွန်တော်တို့လည်းအတတ်နိုင်ဆုံးလူငယ်တွေကြားမှာဒီသတင်းအချက်အလက်ပါကြောင့်သူတို့ကစောင့်ကြည့်လာပို့ပါဝင်တင်တယ်လေဘလို့ခန့်ခန့်ပါဝင်တက်တယ်ဆိုရယ်ကျွန်တော်အမြင်သူတို့အဖို့ကိတ်ဒီအပညာပေးဖို့ကြီးစူးစမ်းရတယ်ပေါ့နော်အရင်ဆုံးအဲ့ပညာပေးရဲ့အဖြစ်အပျက်ကိုအရင်တွားရတဲ့သဘောဖြစ်နေတယ်။အဲ့ဒါပြီးတော့မှကို project တွေမှာပါဝင်လာဖို့ကြောရတဲ့ပုံစံဖြစ်နေပေါ့နော်ဆိုတော့အဲ့ဒီဘိုင်းကလည်းခက်ခဲလူငယ်တွေရဖို့အတွက်လည်းအချိန်ကြီးအများကြီးစူးစမ်းနေရပါတယ်လို့
မြန်မာနိုင်ငံရဲ့ဒီမိုကရေစီပြပြင်ပြောင်းလဲရေးကိုအကဲဆမ်းပဲနိုဝင်ဘာလရွေးကောက်ပွဲကိုအများကအာရုံထနီးကဲစောင့်ကြည့်နေကြတာပါ။ရွေးကောက်ပွဲကိုစောင့်ကြည့်နိုင်ဖို့ပြည်တွင်းအဖွဲ့အစည်းတွေတော်များများကပြင်ဆင်နေကြသလိုနိုင်ငံတကာကလေ့လာစောင့်ကြည့်သူတွေအနေနဲ့ကတော့အမေရိကန်အခြေစိုက်ကာတာစင်တာအဖွဲ့ကြီးနဲ့ဥရောပသမဂ္ဂအဖွဲ့နှစ်ခုကိုပဲမြန်မာအစိုးရကတရားဝင်ဖိတ်ခေါ်ထားတာရှိပါရဲ့ရှင
်။ရောရှိမြတ်မြတ်အခုဒီနိုဘာမှာကျင်းပမယ့်ထွေထွေရွေးကောက်ပွဲနဲ့ပတ်သက်လို့ရလာမယ့်ရလအပေါ်မှာလေးစားလက်ခံမယ်လို့တက်မတော်ကောက်ခွေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကပြောဆိုခဲ့ပြီးပါတယ်။ဒါမှမဟုတ်လေတက်မတော်သားတွေဆန္ဒမဲ့ပေးမယ်ဆိုလို့ရှိရင်ကောက်ခွေအမြင်ရှိသူတွေနောက်တက်မတော်နားလည်မှုရှိသူကိုအခြေခံထားပြီးတော့စဉ်းစားကြဖို့ဆိုပြီးတော့ဒီကောက်ခွေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကကြားပြည်နယ်ခီးစဉ်တစ်ခုအတွင်းမှာပြောဆိုသွားပါတယ်။အခုလိုပြောဆိုချက်ဟာလွတ်လပ်မျှတတဲ့ရွေးကောက်ပွဲအပေါ်မှာဘယ်လောက်ထိတည်ရောက်မှုရှိလာနိုင်ပါလဲ။စစ်တပ်အနေနဲ့လက်ရှိရွေးကောက်ပွဲမှာမှန်မှန်ကန်ကန်ရပ်တည်ပြီးတော့ကြားနိုင်မယ်လို့ယူဆဖွယ်ရှိပါလားဒီကြောင့်ကိုလာမယ့်စနေညပိုင်းတည်းလီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလူတွေတို့ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမင်းများလူတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သတင်းရှင်တွေကို VOA ကကျေးဇူးတင်ပါတယ်ခင
်ဗျာ။ VOA American တန်ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။ဓာတ်ရိုက်လေးလိုင်းဆွေးနွေးကစီစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုသတင်းလွှာတွေကိုဆက်ပါအောင်မယ်။မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားအပြစ်ခတ်ရက်စဲရေးဆွေးနွေးစဉ်ကာလနဲ့လက်မှတ်ရေးထိုးပြီးအလွန်ကာလတွေမှာအရက်ဖက်လူမှုအဖွဲ့အစည်းတွေပါဝင်နိုင်ရေးအတွက်ပထမဆုံးအကြိမ်မြန်မာနိုင်ငံအရှိတောင်ဒေသအရက်ဖက်လူမှုအဖွဲ့အစည်းများငြိမ်းချမ်းရေးညီလာခံတရက်ကိုမွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပနေပါတယ်။ဒီညီလာခံကနေငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအရက်ဖက်အဖွဲ့အစည်းတွေကပါဝင်ဆောင်ရွက်ပေးနိုင်မဲ့အခန်းကဏ္ဍတွေကိုဆွေးနွေးခဲ့ကြသလိုဒီလိုပါဝင်လာမှုအပေါ်မှာလည်းနိုင်ငံရေးအဖွဲ့အစည်းတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကကောင်းတဲ့အလားအလာတစ်ခုအဖြစ်ရှုမြင်ကြပါတယ်။အကြောင်းဆုံးလင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။မွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပခဲ့တဲ့ပရမဆုံးကြိမ်မြန်မာနိုင်ငံရှေ့တောင်ဒေသအရက်ဖက်လူမှုအဖွဲ့အစည်းများငြိမ်းချမ်းရေးညီလာခံရဲ့ဆုံးဖြတ်ချက်အခြေအနေနဲ့ပတ်သက်လို့ညီလာခံကျင်းပရေးဦးဆောင်ကော်မတီညှိနှိုင်းရေးမှူးမင်းအောင်ထူးကအခုလိုပြောပါရယ်
ဒီညီစင်ချစ်စင်နဲ့ဒီအကေနောက်ပိုင်းမှာဖြစ်လာမဲ့ဒီပြည်ခေတ်ရဲ့ဆေးစောက်ကြီးကဏ္ဍတွေမှာဆိုရင်အဲ့ဒါတွေဘယ်လိုလုပ်ပါဝင်နိုင်မလဲဘယ်လိုကူညီနိုင်မလဲဆက်ပြီးတော့လည်းဒီညီစင်ချစ်စင်နဲ့ဒီကြီးစားဒီစီမံကိန်းတွေပေါ့လေအဲ့ဒါနဲ့ဆက်ဆက်ပြီးတော့ဒီလူမှုရေးနောက်ကြီးကမင်းနာမှုတွေဆက်ပြီးတော့ဒီညီစင်နဲ့ရှင်းနေစလို့ဒီကဏ္ဍတွေပေါ့လေအများကြီးတော့ဆွေးနွေးခဲ့တယ်ပေါ့ဒီထိုးချင်းနဲ့ထိုးချင်းကဒါတော့အချိန်ကိုမူတည်ပြီးတော့လည်းပဲမထိုးရင်လည်းအဲ့ဒီပုံစံတွေကလုပ်နေရတဲ့ကဏ္ဍလိုရှိတယ်။ထိုးမယ်ဆိုရင်လည်းလုပ်နေရတဲ့ကဏ္ဍလိုရှိတယ်ပေါ့နော်။ဒီ NCE ကလည်းပဲဘယ်လိုတိုင်းကြံပြီးလဲထိုးမယ်မထိုးဘူးဆိုတာကလည်းဒါကိုင်းကိုင်းရှိနေပုံမှာမူတည်တယ်ပေါ့လေ။ကျွန်တော်တောင်းမယ်လည်းအဲ့ဒီပုံစံတွေနဲ့တော့ဒီငိမ့်ချင်းဖြစ်စင်မှာကိုယ်ဘယ်လိုကဏ္ဍမျိုးတွေပါဝင်နိုင်လဲပေါ့နော်။ဘယ်လိုအချိန်မှာဘယ်လိုပါဝင်နိုင်လဲဆိုတော့ကျွန်တော်တို့မှရှိတဲ့ capacity ကိုယ်ရဲ့လုပ်နိုင်တဲ့ဒီအတိုင်းဒါဟောကိုယ်လုံးသို့လိုအပ်တဲ့လုပ်တဲ့အတိုင်းဒါဘောရီအဲ့ဒါလေးကိုကျွန်တော်အချင်းချင်းပြီးတော့ပဲဒီနီလာကမှဆွေးနွေးဆုံးဖြတ်ခဲ့ကြတာ
လူမှုအဖွဲ့အစည်းတွေအနေနဲ့အပြစ်ခတ်ရစေးရေးဆွေးနွေးစဉ်ကာလနဲ့လက်မှတ်ရေးသူပြည့်အလွန်ကာလတွေမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်နိုင်ဖို့နဲ့ငြိမ်းချမ်းရေးလွန်အစိုးရနဲ့တိုင်းဒေသနဲ့နိုင်ငံဖွဲ့တွေကြားပြုလုပ်မဲ့ပ အသေးစားစီးပွားရေးစီမံကိန်းလုပ်ငန်းတွေမှာလူထုတွေထိခိုက်နေနိုင်မှုမရှိအောင်အရဖက်လူမှုဖွဲ့စည်းတွေရဲ့ပါဝင်မှုအခန်းကိုမြှင့်တင်မှုရည်ရွယ်ထားတယ်လို့လည်းမင်းအောင်သူကပြောပါရယ်ငင်းချရေးညီလာခံကိုအရင်ကပြည်နယ်ဆင့်လောက်တာလုပ်ကန်နိုင်ခဲ့ပေမဲ့အခုမွန်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးကိုယ်စားလှယ်တွေနဲ့ကြေကြေပြန့်ပြန့်လှုပ်ဆောင်လာနိုင်တဲ့အတွက်ငင်းချရေးလုပ်ငန်းစဉ်မှာအရဖက်လူမှုဖွဲ့စည်းတွေရဲ့ပါဝင်မှုခန်းကဏ္ဍဟာဘုံမူအကောင်းလာမယ်လို့မျှော်လင့်ကြောင်းမင်းအောင်သူကပြောပါရယ်အရှိတောင်ဒေတာအရဖက်လူမှုဖွဲ့စည်းများငင်းချမ်းရေးညီလာခံကိုစက်တင်ဘာလ23ရက်နေ့မှာကြာရောက်ခဲ့တဲ့အပြည်ပြည်ဆိုင်ရာငင်းချမ်းရေးနေ့ကနေစပြီး23ရက်နေ့ထိမွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပတာပါ။ဒီညီလာခံမှာတိုင်းဒေသနဲ့ကင်ဖွဲ့တွေဖြစ်တဲ့ KNU ခေါ်ကရင်မျိုးရာစီယုံ KMPP ကရင်နေမျိုးရာတိုးတက်ရေးပါတီ BNLO ပို့မျိုးရာလူမျိုးရေးဖွဲ့ချုပ်မွန်ပြည်တပါတီကိုယ်စားလှယ်တို့လည်းတက်ရောက်ခဲ့ပါတယ်။အပြစ်ခံရစဲရေးနဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာအရဖက်လူမှုဖွဲ့စည်းတွေပါဝင်လာတာဟာကောင်းတဲ့အလားအလာတစ်ခုလို့KMPP ကရင်နေမျိုးရာတိုးတက်ရေးပါတီတွင်မှုဦးအောင်စမ်းမြစ်ကပြောပါရယ
်ဒီငင်းချိုင်းဖြစ်စဉ်မှာလူထုကပါဝင်လာဖို့ဆိုတဲ့အခြေခံမျိုးကျွန်တော်တို့ကလည်းလက်ခံပါတယ်တကယ်တမ်းငင်းချိုင်းဆိုတာကပြည်သူလူထုနဲ့ဆိုင်တယ်လေနော်ငင်းချိုင်းဖြစ်စဉ်ကြရင်တော့အများကြီးကလူထုကပါဝင်လာဖို့လိုတယ်လူထုအတွက်ကျွန်တော်တို့ကနိုင်ငံရေးအာမခံချက်တွေရှိရမယ်စီးပွားရေးတော့လူမှုရေးအာမခံချက်တွေရှိရမယ်အဲ့လိုရှိဖို့အတွက်ကကျွန်တော်တို့လူထုရဲ့ခွင့်တွေပိုင်ဆိုင်တဲ့ဒါတိုင်းပြည်ရဲ့ခြေခံဝင်ဥပချုပ်ပုံမှာလည်းသူတို့ရဲ့စဉ်းစားချက်တွေကိုအများကြီးကတော့သူတို့ရဲ့အတွေ့အကြုံတွေကျွန်တော်အများကြီးထည့်သွင်းစဉ်းစားမှာဖြစ်တယ
်လူမှုဖွဲ့စည်းတွေပါဝင်လာတာဟာကောင်းတဲ့လားလားရှိပေမဲ့ငင်းချမ်းရေးကိုမလိုလားတဲ့ဖွဲ့စည်းတွေရဲ့ဩစာလွှမ်းမိုးမှုအောက်ကိုရောက်ခဲ့ရင်အကျိုးမဲ့နိုင်တယ်လို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကအခုလိုပြောပါရယ်
Civil society ပါလေဖွဲ့စည်းတွေသူတို့ရဲ့အခန်းကဏ္ဍနဲ့သူတို့ရဲ့ပါဝင်မှုအရေးအတွက်ကတော့အားလုံးနဲ့ညှိနှိုင်းပြီးတော့ဆုံးဖြတ်ပေးရမယ်တကယ်သူတို့အမှန်ကန်ပါဝင်ဆွေးနွေးမှလည်းဆိုရင်တော့ကောင်းတဲ့အလားအလာရှိတယ်ဒါပေမဲ့ဒီငိမ့်ချမ်းရေးကိုဆက်ကျင်တဲ့အင်အားစုရဲ့ဩဇာစွမ်းမှုမှုရှိလာရင်တော့ဩဇာစွမ်းမှုမှုအောက်မှာရောက်ရင်တော့ဒါအကျိုးမရှိဘူးပေါ့
ငင်းချမ်းရေးညီလာခံကနေစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ပေါ်ထွန်းရေးနဲ့ပြည်သူတွေရဲ့အာမခံချက်ရှိစေဖို့စစ်မှန်တဲ့ငင်းချမ်းရေးကိုတည်ဆောက်သွားဖို့လာမယ့်နိုင်ငံရေးသွေးဆုံဆွေးနွေးပွဲတွေမှာလူမှုဖွဲ့စည်းတွေကနေပါဝင်နိုင်ဖို့မြေယာစီမံခန့်ခွဲမှုပြဿနာတွေဖြေရှင်းပေးဖို့မူရစေဝါတိုက်ဖြတ်ရေးခန့်ကဏ္ဍကိုလှုပ်ဆောင်ပေးဖို့စတဲ့အချက်တွေကိုတောင်းဆိုချက်ထုတ်ပြန်ခဲ့ပါတယ်။ဒီညီလာခံမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့၄ဖွဲ့အပြင်ပြည်တွင်းကနိုင်ငံရေးပါတီတွေပြည်နယ်စိုးရဖွဲ့ဝင်တွေမွန်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးကလူမှုဖွဲ့စည်းကိုယ်စားလှယ်ပေါင်း450ကျော်တက်ရောက်ခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာငင်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်နိုင်ရေးအတွက်အစိုးရပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြား NCA လက်မှတ်ရေးထိုးနိုင်ရေးအတွက်အချင်းချင်းတွေ့ဆုံဆွေးနွေးခဲ့ကြပြီမဲ့လည်းလက်မှတ်ထိုးမှတ်နေ့ရက်ကိုတော့မတတ်မှတ်နိုင်သေးသလိုကချင်းပြည်နယ်ရှမ်းပြည်နယ်ဘက်မှာမြန်မာအစိုးရတပ်နဲ့ KIO ကချင်းလွတ်လပ်ရေးဖွဲ့တောင်ပလောင်တပ်ဖွဲ့ TNLA တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တပ်ဖွဲ့တွေကြားမှာစစ်ရေးပဋိပက္ခတွေဖြစ်ပွားနေစေလဲဖြစ်ပါတယ်ခင်ဗျာ
နိုင်ကိုအိမ်စုံစမ်းတင်ပြခဲ့တာပါရှင်။အခုထိုင်းနိုင်ငံကလူသတ်မှုဘက်ကိုကြည့်ကြရအောင်ပါ။ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာပြီးခဲ့တဲ့နှစ်ကအသက်ခံခဲ့ရတဲ့ဗြိတိန်နိုင်ငံသား2ဦးနဲ့ပတ်သက်လို့တရားခံသက်သေပြအဖြစ်အလုသမာအရေးနဲ့လူခွေရေးလှုပ်ရှားသူဗြိတိန်နိုင်ငံသား2ဦးကိုမနေ့တုန်းကထိုင်းတရားရုံးမှာစစ်ဆေးခဲ့ပါတယ်။အင်္ဂလန်နိုင်ငံဘက်ကတူရလာတဲ့အထောက်အထားတွေဟာဒီအမှုနဲ့ပတ်သက်လို့ထိုင်းရဲဘက်ကထွက်ဆိုချက်တွေသက်သေအထောက်အထားတွေနဲ့ကွာဟနေတယ်လို့တရားခံရှေ့နေဖြစ်သူကပြောပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။စက်တင်ဘာလ2ရက်နေ့ကစပြီးလိပ်ကျွန်းလူသတ်မှုနဲ့ပတ်သက်လို့တရားခံဘက်ကတင်ပြလာတဲ့သက်သေတွေကိုစတင်စစ်ဆေးရမှာဗုဒ္ဓဘုရားနေ့မှာတော့9ဦးမြောက်သက်သေကိုစစ်ဆေးခဲ့ပါတယ်။ထိုင်းနိုင်ငံကအလုတ်သမားရေးနဲ့လူအခွင့်အရေးလှုပ်ရှားသူတဦးဖြစ်တဲ့အင်္ဂလန်နိုင်ငံသားမစ္စတာအန်ဒီဟော့ဟာသူ့အနေနဲ့အင်္ဂလန်နိုင်ငံဘက်ကရရှိထားတဲ့သက်သေအထောက်အထားတွေကိုတရားရုံးမှာတင်ပြနိုင်ခဲ့ပါတယ်။ဒီတင်ပြချက်တွေဟာပထမတရားခွင်မှာရဲတွေတင်ပြထားချက်တွေနဲ့ကွဲလွဲမှုတွေရှိနေတယ်ဆိုပြီးတရားခဏနေရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်။
အကလေးကမှတွေ့ရဆိုတဲ့ဘုံဟာဒီရေကပြောချင်တာကဂျေဘီကေဘုံမှာဒါပြီးလို့ဆိုတော့သူတို့စုံစမ်းတဲ့အခါမှာအင်္ဂလန်ကနေအကြောင်းပြန်လာပါတယ်ဒီဘုံကတည်းကဒီလိုဂျေဘီဘုံဖြစ်ကြောင်းဆိုပြီးတော့အကြောင်းပြန်လာပါတယ်အဲ့ဒါနဲ့ပတ်သက်လို့အန်ဒီဟိုးတို့ကအင်္ဂလန်မှာပြန်နေစုံစမ်းတဲ့အခါမှာဒီတယ်လီဖုန်းဌာနအကြီးကြီးကပြောပါတယ်ဒီလိုတည်ရန်ထိုက်တဲ့အမှုတွေကိုကျူးလွန်နေတဲ့နေရာမျိုးမှာဒီအခြေကိုပေးလိပေးရမရှိပါဘူးတဲ့ဒါကြောင့်မို့ဒီလိုပေးရတယ်ဆိုတာလဲမှားရမှာလေဆိုပြီးတော့ကန့်ကွက်ချက်စာကိုထိုင်းတိုင်းရင်းကိုတော့လကောက်ပြီးတော့တရားခံကိုတော့လကောက်တရားခံရှိနေတယ်တော့လကောက်ပြီးတဲ့ဆာရွက်အဲ့ဆာရွက်ကိုရုံးတော်ကိုတင်ကြပါတယ် CCTV မှာဝင်းစော်သုံးပြီးတည်တယ်ကို ဒီပုံကိုလည်းအင်္ဂလန်နိုင်ငံမှာရှိတဲ့ technician ကျွမ်းကျင်တဲ့ပညာရှင်နဲ့တွားပြီးတော့စစ်ဆေးတဲ့အခါမှာဟိုကပညာရှင်ရဲ့ဆုံးဖြတ်ချက်အရာဒီဟာကတော့သုံးလေးပြည်နေတဲ့ပုံမဖူးဆိုတဲ့ဖြူရတယ်ဆိုတဲ့ CD ပြင်ကြလိုက်ပါတယ်ဒီအမှုအတော်ပြင်မှာရဲတွေကနေဗမာလူသမားတွေကိုစစ်ဆေးတဲ့အခါမှာရိုက်နေစစ်ဆေးတယ်ရိုက်နေစစ်ဆေးတဲ့အခါမှာအဲ့ဒီရိုက်နေရင်းနှီးမှုလောင်းနေကောင်းပရက်တစ်ဆိုတဲ့ဟာကို CD ပြင်ကြပါတယ်အဲ့ဒီလိုခံရတဲ့ကလေးရဲ့ပြောဆိုချက်နောက်ပြီးတော့အဲ့ကလေးရဲ့နာမည်မင်းမောင်တခိုင်ငွေချစ်တဲ့မင်းမောင်ဒါမျိုးတွေပြပြီးတော့အဲ့စီကိုလည်းတရားရုံးတော်ကိုတတိကပြစ်တင်ပြပါတယ်။တည်တဲ့လူဟန်နာရဲ့ဟန်နာကိုခွဲစိတ်ရတဲ့အင်္ဂလန်ကဒေါက်တာကယ်ရီကသူကဒီလူမှုကိုစစ်ဆေးတဲ့အခါမှာဟန်နာရဲ့ကစားနဲ့စူရမာဒန်တန်ကျမတွေ့ဘူးလို့သူစစ်ဆေးလာပါတယ်။အဲ့ဒီမဲ့ထိုင်းရဲတပ်ဖွဲ့စစ်စစ်ကြအရာဆိုရင်ခန္ဓာရဲ့ဒဇာနဲ့စူချားမှာနိုင်ရရှိတယ်ဆိုပြီးတော့ဆေးစာရုံတော်ကိုတင်ထားတာရှိပါတယ
်ဒီလိုကွဲလွဲမှုတွေကြုံနေရတဲ့အတွက်တရားခဏ်အဖြစ်ဆွဆွဲခံနိုင်ရတဲ့မြန်မာလူငယ်နှစ်ဦးရဲ့အမှုအသွာလာအခြေအနေဟာကောင်းမွန်တဲ့အခြေအနေရှိတဲ့အကြောင်းကိုလည်းရှေ့နေဦးအောင်မျိုးတန်းကဆက်ပြောပြပါတယ
်ဘာကွဲလွဲလို့လဲဦးကဒီပြည်နဲ့အင်္ဂလိပ်ဒီတရားခဏ်ဆိုင်ကဒီနေ့ထိတက်တင်၅ရောက်ပြီးတော့ပါပြီကလေးတွေမကြည့်ရသေးပါဘူးတက်တင်၅ရောက်ဆက်ချက်တွေအရာဆိုရင်တော့ဒီကလေးတွေဟာအဖြစ်ရှိတယ်မရှိတယ်ဟိုပြောဖို့ကမလိုပဲနဲ့တက်တီရီရဲ့ထွက်ချက်အရာပုံရင်းအပြစ်ကိစ္စညောင်းပေါ်နေနေပါလေ
မြန်မာရှေ့ပြောင်းလို့သမား၄000ခန့်အလုလောက်ကန်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့မှာပြည်ထောင်နိုင်ငံသား2ဦးတပ်ဖြတ်ခံခဲ့ရတာပါရက်ပိုင်းအတွင်းမှာပဲလက်ရှိတရားခဏ်နေအဖြစ်ဆွတ်ဆွဲခံထားရတဲ့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုတခြားရှေ့ပြောင်းအလုသမားတွေနဲ့အတူတန်တရားရှိသူတွေအဖြစ်ရဲတွေက DNA စစ်ဆေးရယူခဲ့ပါတယ်အဲ့ဒီအချိန်တုန်းက DNA တူညီမှုမရှိဘူးဆိုကပြန်လွှတ်ပေးခဲ့ပြီးနှစ်ပတ်ခန့်အကြာ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာပဲမြမလူငယ်နှစ်ဦးကိုပြန်လည်ဖမ်းဆီးပြီးလူသတ်မှုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်မြမလူငယ်နှစ်ဦးကတော့အဲ့ဒီအချိန်တုန်းကနိုင်ငံတကာမီဒီယာတွေရှေ့မှာသူတို့တတ်ပါတယ်ဆိုပြီးဝန်ခံခဲ့ပြီးနောက်ပိုင်းမှာတော့ချင်းချောက်မှုတွေညှဉ်းပန်းမှုတွေကြောင့်ဝန်ခံရပါတယ်ဆိုပြီးတရားရုံးမှာထွက်ဆိုသွားပါတယ်ရှင
်မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်ကျမတို့အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်ခုကြာသာပြည်နှစ်ညနေပဲအစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ကြီးညာပေးပါအောင်မယ်ရှင်
။အမေရိကန်နိုင်ငံကိုရောက်နေတဲ့ပုံရဟန်းမင်းကြီး Francis ဟာဒီကနေ့ကြာသာပြည်နှစ်မှာအမေရိကန်ထွက်တော်မှာမင်းကွန်းပြောကြားမှာဖြစ်ပါတယ်။ပုံရဟန်းမင်းကြီးဟာမနေ့ကသူ့ရဲ့ပထမဆုံးဝိပုစုတောင်းပွဲကို Washington DC မြို့တော်မှာရှိတဲ့မျိုးသားဖျားရှိခိုးကျောင်းမှာကျင်းပခဲ့ပါတယ်။ပုံရဟန်းမင်းကြီးဟာအမေရိကန်ပြည်ထောင်စုအနောက်ချမ်းကယ်လီဖိုးနီးယားမှာခရစ်ယာန်ဘာသာစတင်ပြန့်ပွားအောင်လုပ်ခဲ့တဲ့စပိန်မျိုးသားသနာပြု Junipero Serra ကိုသူရောစင်ဖြစ်တင်ရောက်တဲ့ပွဲကိုလည်းကြီးကြပ်သွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပြဿနာတွေရောပါစေအခုကိုကူညီပြီးအမြန်အေးအေးယူဆောင်ရွက်ပေးဖို့လည်းမနေ့ကဗုဒ္ဓဖူးနေ့မှာပန်ကြားခဲ့တာပါ။အစ္စလမ်ဘာသာဝင်တွေနှစ်ဆင်ဖျားဖူးသွားတဲ့ Saudi Arabia နိုင်ငံမက္ကာမြို့နားကမီနန်းမြို့မှာ Hajj ဖျားဖူးလာကြတဲ့လူကြီးတဲ့အချင်းချင်းနှိမ့်မိတာကြောင့်လူပေါင်း450တဲ့မနေ့တေဆုံးပြီးရာနဲ့ချီတန်းရရခဲ့ပါတယ်။မွတ်စလင်တွေရဲ့ဧပွဲတော်မှာစခင် Hajj ဖျားဖူးတွေကရိုးရိုးတလင်းရလက်ခံထားတဲ့မိစ္ဆာအဖြစ်သတ်မှတ်တဲ့တိုင်းတွေကိုဂဲနဲ့ပြစ်ပောက်တဲ့ပွဲတော်ကျင်းပနေတော့အခုလိုဖြစ်ပေါ်လာတာဖြစ်ပါတယ်။တရုတ်သမ္မတရှီချင်းပင်ဟာအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုရဲ့အရေးပါပုံတွေကိုနှစ်ရက်ကြာကနဦးဆွေးနွေးခဲ့ပြီးတဲ့နောက်မှာအမေရိကန်သမ္မတဘဲရက်အိုဘားမားနဲ့တွေ့ပြီးစိုက်ဘာအင်တာနက်တိုက်ခိုက်မှုလူခွင့်ရေးစီးပွားရေးတောင်တရုတ်ပင်လယ်ရင်းကနယ်မြေပိုင်ဆိုင်မှုအငင်းပွားပြဿနာပါဝင်ခိုက်ခဲတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့ဒီကနေ့ကြာသပတေးနေ့မှာဝါရှင်တန် DC ကိုလာရောက်မှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာလူကုန်ကူးခံတဲ့ရွန်ဂျာမွတ်စလင်တွေကိုအမေရိကန်ပါဝင်နိုင်ငံအတော်များများကိုပို့ဆောင်သွားမှာဖြစ်တယ်လို့ထိုင်းနိုင်ငံကပြောကြားလိုက်ပါတယ်။အခု
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးသွားတာဖြစ်ပါတယ်ရှင်။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကရှားဖောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအင်တာနက်ဆက်မျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျမခွာညိုပါ
This program has come to you from the Voice of America, Washington.